ရန်ကုန်တိုင်းအတွင်းမှာ AH1N1 အမျိုးအစားတုတ်ကွေးယောဂါပိုးနဲ့တည်ဆုံသူ၄ဦးရှိနေပြီးဒီယောဂါပိုးတွေတွေ့ရှိထားသူတွေနဲ့ယောဂါပိုးရှိတယ်လို့တန်တရားနဲ့စောင့်ကြည့်ထားရတဲ့လူနာတွေလည်းရှိနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ယောဂါပိုးကူးစက်မှုအခြေအနေနဲ့ထိန်းချုပ်ရေးဆောင်ရွက်မှုတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာဖြူဖြူအေးနဲ့မမေခါကဆက်သွယ်မေးမြန်းထားပါတယ်
။ဒီ H1N1 ယောဂါမြန်မာနိုင်ငံမှာစပြီးတော့ဖြစ်ပွားနေတယ်ဆိုတော့ကျွန်တော်တို့လည်းဒီနေ့သိချာလေးသိရတယ်ပေါ့နော်။ကျွန်မသိချင်တာကဒီယောဂါကလူတော်တော်များများကဝတ်တုပ်ကွေးဆိုပြီးတော့သိနေကြတယ်ပေါ့နော်။ဒါကဘလို့ယောဂါမျိုးလဲ။ဘယ်ကနေပြီးတော့စပြီးကူးဆက်တယ်လို့ဆရာမတို့သိထားပါလဲရှင်။
ဟုတ်တယ်ဝတ်တုပ်ကွေးလို့တော်တော်များများပြောနေကြပါတယ်။ဒါပေမဲ့အဲ့ဒီယောဂါရဲ့အဖြစ်ပုံကိုကြည့်မယ်ဆိုလို့ရှင်2009ခုနှစ်တော့မက္ကဆီကိုနိုင်ငံမှာဒါစပြီးတော့ဖြစ်ခဲ့တယ်ပေါ့နော်။ဖြစ်ခဲ့ပြီးတော့အခုဖြစ်တဲ့ဟာကတော့ယာတိတုပ်ကွေးပါဝတ်တုပ်ကွေးမဟုတ်ဘူး။အဲ့တော့ကတော့ sign flu ဆိုပြီးတော့ဟိုပြောကြတယ်။ဒါပေမဲ့အခုတော်တော်နိုင်ငံမှာဖြစ်နေတဲ့တုပ်ကွေးယောဂါမျိုးကတော့ယာတိတုပ်ကွေးယောဂါH1N1 လို့ခေါ်တာပေါ့နော်။သူကဒီญาติคู่เจ้ามาဖြစ်တဲ့တူကူယောဂါတမျိုးဖြစ်ပါတယ်။ဟောကျမတို့အင်္ဂလိပ်နိုင်ငံတွေမှာလည်းဖြစ်နေတာကိုတွေ့ရပါတယ်။
အဲ့တော့ဟိုဒီကာကအရင်တုန်းကကျမတို့သိခဲ့တဲ့2009ခုနှစ်တုန်းကဖြစ်ခဲ့တဲ့လူတွေတော်တော်များသိကြတဲ့တုတ်ကွေးနဲ့များဘာများဟို꽌ပြားမှုရှိလဲနောက်ပြီးတော့ဟိုဒီကူးဆက်ခံရတဲ့ယောဂါပိုးကဘယ်လောက်စိုးရင်ရလဲဘယ်လောက်အထိပြင်းထန်လဲပေါ့နော်အသက်အန္တရာယ်တွေစိုးရင်ရမျိုးရှိလားဟောဒါရဲ့ယောဂါလက္ခဏာလေးတွေလဲဆရာမအသိပြရဲဆိုပြောပြပေးပါရှင်။
သူ့နာမည်ကတော့အပြည့်အစုံကတော့ influenza A H1N1 BDN09 လို့ခေါ်တာပေါ့နော်။ဒီချိန်တော့ကတော့တစ်ကမ္ဘာလုံးမှာအဲဒီ2009မက္ကဆီကိုမှာတွေ့ပြီးတော့တစ်ကမ္ဘာလုံးမှာပြန့်ဆန်သွားတယ်။ပြန့်ဆန်သွားပြီးတော့နောက်ပိုင်းမှာတော့ဒီကမ္ဘာအာဒီတိုကွေးအနေနဲ့သူ့ကိုပြန်ပြီးသတ်မှတ်တဲ့အခါမှာညနေကို BDN09 ဆိုပြီးတော့တက်လိုက်တယ်။တက်လိုက်ပြီးတော့ဒါကိုယာဒီတိုကွေးအနေနဲ့ပဲသွားလို့ဒီပညာရှင်များသတ်မှတ်လိုက်ကြတယ်။သူကတော့ကျမတို့အခုလောလောဆယ်မှာဒီဒီနည်းနည်းတိုင်းဒေတာကြီးတွေကနေပြီးတော့ဒီယောဂလက္ခဏာတွေပြင်းထန်ယောဂလက္ခဏာဖြစ်တဲ့လူသူပြောင်း20ကို70လိုက်တဲ့အခါမှာပို့ထရာဆယ်ဦးပြရပါတယ်။ဒီဆုံးမှုကတော့လောလောဆယ်ဒီလေးဦးရှိသွားပါပြီ။ယောဂလက္ခဏာကြီးတုတ်ကွေးယောဂလက္ခဏာကြီးနဲ့တူတယ်။သူတော့ဒီနည်းကရာသိအောင်ဆက်ရမျိုးသွားကြဖို့လုပ်တယ်။အဲ့ဒီမှာယောဂလက္ခဏာကြီးပြင်းထန်လို့ရှိရင်တော့ရင်ထံဘလိုမျိုးသက်ဆိုင်ရာအဆေးအုံကြီးကိုဖျက်ပြောင်းတာတို့နောက်ပြီးတော့ပြစ်စစ်တာတို့အတွေးစစ်တာတို့အဲ့ဒါမျိုးတွေကိုဆောင်ရွက်တော့မှသိရမှာဖြစ်ပါတယ
်။ဟုတ်ကဲ့အဲ့တော့ဆင်မသိချင်တာကနောက်ပြီးတော့ဒါကလေထဲကနေလူလူချင်းကူးဆက်တာဆိုတော့ဒါပို့ပြီးစိုးရင်ဆရာများရှိနေတာရှင်
။စိုးရင်ရပါတယ်။ဒါပေမဲ့ကြောက်ဖို့တော့မလိုဘူးပေါ့နော်။အရင်ကြောက်ဖို့တော့မလိုဘူးပေါ့နော်။လောလောဆယ်အနေထားလေ။ဘာလို့ဆိုတော့တိုင်းနိုင်ငံလုံးမှာမှဒီမားတို့ကစံတရားဖြစ်တာ40ကိုတွေးချင်လိုက်တာမှ10ဦးဆိုတော့လေ။အဲ့ဒီမဲ့ပေါ်ပေါ်ဆက်ဆားတော့ဒီဘုတ်မတင်ပါဘူး
။အဲ့တော့နောက်တစ်ခုကနောက်ထပ်ပေါ့နော်ဒီလိုကူးဆက်မှုမဖြစ်အောင်ပေါ့နော်အစိုးရဘက်ကဘာလို့စီစဉ်ဆောင်ရွက်နေတာမျိုးများရှိပါလဲရှင်
။အဲ့တော့ဒီနေ့တိုင်းဒေသကြီးအသီးသီးမှာကုတ္တရေးဌာနစီစီကျန်းမာရေးဥပဒေဌာနတွေပူးပေါင်းပြီးတော့စေယုံကြီးတွေစစ်ပေးခန်းတွေနေဆက်ဝင်ထွက်ဂိတ်တွေအဲ့မှာတုတ်ကွေးဆန်တဲ့လက္ခဏာတွေဖြစ်ပွားနေသလားနောက်ပြီးတော့ပြင်းပြင်းထန်ထန်အဆုတ်ရောင်တဲ့ယောဂလက္ခဏာဖြစ်ပွားမှုကိုတော့ကျေးဇူးရလုံးမျိုးကိုအရင်ထပ်ပို့ပြီးတော့တွင်းဆောင်ရွက်ဖို့လို့အတွက်ကိုပြင်ဆင်ထားပါတယ်
။ဟုတ်ကဲ့။
ကျမတို့မှာ2019လေဝန်ကလေးအတွေ့အကြုံရှိပါတယ်။တွေ့ကြုံရှိတဲ့အတွက်အချိန်နဲ့တပြေးညီတင်းထုတ်ရလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။
အော်ဘူးလေးရှိဒီနိုင်ငံသားခီးသွားတွေနဲ့ပတ်သက်ပြီးတော့ကျမတို့မြန်မာနိုင်ငံမှာလည်းနည်းနည်းလေးဒီနိုင်ငံသားခီးသွားကိုဟိုအားပေးနေတဲ့အချိန်ဖြစ်နေတာဆိုတော့ဒီလိုဖြစ်လာတဲ့အချိန်မှာတစုံတရာကာကွယ်ဖို့ကိုဆရာမတို့ဘယ်လိုများစီစဉ်ထားပါလဲရှင်။အော်နောက်တစ်ခုကကူးဆက်မခံရအောင်ကျမတို့ဘယ်လိုနေထိုင်ရပါမလဲ။နောက်ဆောင်ရံရှောင်ရံလေးတွေဆရာမပြောပြပေးလို့ရရင်ပြောပြပေးပါဦး။တာမန်တုတ်ကွေးယ
ောဂါပါပဲ။ကျမတို့တွေတော်တော်များများတုတ်ကွေးတော့ဖြစ်ကြတာပေါ့နော်။တုတ်ကွေးယောဂါလက္ခဏာတွေလည်းဒီအာမွန်မဲ၊ဆောင်းဆုံးမဲ၊စားရည်ယူမဲချနိုင်တယ်နောက်ကိုယ်ရက်တွေကြိုက်ခင်းတယ်ပေါ့နော်ခေါင်းကြိုက်တယ်ပေါ့နော်အဲ့ဒါကြီးဖြစ်တယ်။ဆိုတော့ H1N1 လို့ပဲခါမှာပြောနိုင်တယ်ဆိုတော့သိရှိကြည့်ရမှာပဲပြောနိုင်မှာဖြစ်ပါတယ်။အဲ့မှာကျမတို့သုံးသပ်တဲ့လူတွေလည်းကြည့်လို့ရှိရင်အသက်ကြီးရဲ့အပိုင်းတွေနောက်ပြီးတော့ခန္ဓာကိုယ်မှာပေါ့နော်နှလုံးရောဂါတို့စိတ်ဓာတ်ရောဂါတို့ဓာတ်မျိုးတွေဖြစ်နေတဲ့လူတွေအဲ့လူတွေကတော့အထူးပို့ပြီးတော့သတိထားဖို့ဖြစ်ပါတယ်။ဆောင်းရံဆောင်းရံကဘယ်လိုရှိလဲဆိုအချက်၃ချက်ပဲမှတ်ဖို့ပါ။နံပါတ်၁ကတော့ဒီအတူလမ်းကြောင်းကနေတစ်ဆင့်ကူးဆက်တဲ့ယောဂါဖြစ်တဲ့အတွက်စာချီတိုင်းထောက်ဆိုတိုင်းပြည့်စက်တဲ့နှာခေါင်းကိုတည်တည်ချာချာဟုတ်အောင်ထားပါ။နောက်ပြီးတော့လက်ကိုတည်ဆက်တာနဲ့တည်တည်ချာချာရှိပါ။ကြာခဏရှိနိုင်အောင်ဆုံးပါ။ဒုစုလူဝေးကိုတတ်နိုင်တဲ့များရှောင်ချင်ပြီးတော့ကိုယ်ရင်မှာကိုယ်ညီဆိုင်ပါဆိုတော့ပဲပြောချင်ပါတယ်။ အဖျားငုံကြည့်လို့ပြင်ပေါ့နော်နောက်ပြီးတော့အသက်ရှူရတာမှာအကုန်မမဟုတ်တော့ဘဲနဲ့အသက်ရှူကြလာမယ်အသက်ရှူထက်ခဲမယ်ဆိုလို့ရှိရင်ဒါကပြင်ထန်လက္ခဏာပါနောက်ခဏမငြိမ်ဖြစ်မယ်သတိလစ်မယ်ဆိုလို့ရှိရင်တော့ဒါပြင်ထန်လက္ခဏာလို့သတ်မှတ်ပြီးတော့ဥစ္စာရာဆေးရုံစေတဲ့အောင်ချက်ချင်းသွားပြီးဥတာမှုခံယူဖို့လိုပါတယ်
ဟုတ်ကဲ့ပါဆရာမကြီးအခုလိုပြောပြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ဆရာမကြီး